အမေရိကန်ရေတပ်ရဲ့အမှတ်နှစ်ရေတပ်ဖွဲ့ကိုတရားဝင်ပြန်လည်ဖွဲ့စည်းလိုက်ပြီးတပီးနောက်အတ္တလန္တိသမုဒ္ဒရာကိုအာရုံစိုက်ပြီးတော့အရှိန်တိုးဖြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။နောက်အတ္တလန္တိသမုဒ္ဒရာဟာစီးကာလအဆုံးသတ်ပြီးသွားပြီးတည်းကမတွေ့ရသေးတဲ့နှုံနဲ့ရုရှားစစ်ပဲ့လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။အခုအပြောင်းအလဲကတော့အများအပြားဖွဲ့စည်းမှုပုံစံအပြောင်းအလဲဖြစ်ပါတယ်။အမေရိကန်အရှိဘက်ကန်ယူဒန်နဲ့နော်ဝေနဲ့ရုရှားကန်လွန်ဘရန့်ပင်လယ်မှာဆွတ်ထားတဲ့အမေရိကန်စစ်တမောရီကိုကြီးကြပ်ဖို့အတွက်ရေတပ်ဗိုလ်ချုပ်ကြီးအဆင့်ကိုကဲမှုဌာနချုပ်ကိုပြန်ဖွဲ့စည်းတဲ့သဘောဖြစ်ပါတယ်။မူလအမှတ်နဲ့ရေတပ်တပ်ဖွဲ့ကိုအဲ့ဒီအချိန်ဆိုဗီယက်ပြည်ထောင်စုနဲ့ချင်းချောက်မှုတိုးလာတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့1950ပြည့်နှစ်ကဖွဲ့စည်းခဲ့တာပါ1962ခုနှစ်ကျူးဘာဒုံးကျည်အရေးခင်းလို့ဖြစ်ရမျိုးတွေမှာဒီရေတပ်ဖွဲ့ဟာအကြီးကအခန်းကနေပါဝင်ခဲ့ပါတယ်။2012ခုနှစ်မှာတော့ကုန်ကျစရိတ်ချွေတာဖို့အတွက်အမှတ်နှစ်ရေတပ်တပ်ဖွဲ့ကိုဖျက်သိမ်းပြီးရေတပ်တပ်ဖွဲ့များကိုကဲမှုစစ်ဌာနချုပ်နဲ့ပေါင်းလိုက်တာပါ။အမှတ်နှစ်ရေတပ်ကိုတောက်ကြမိမှာတည်ဝင်ပြန်လည်ဖွဲ့စည်းလိုက်တာဟာအမေရိကန်စစ်ပဲ့မဟာဗျူဟာမှာကျေပြန့်တဲ့အပြောင်းအလဲတစ်ခုဖြစ်လာတာကိုထင်ဟနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးကစိုးရိမ်ချက်ဟာအကြမ်းဖက်ဝါဒနှင်းနှင်းကြီးနဲ့အရှိလေပိုင်းအကြီးကနေရုရှားတရုတ်တို့နဲ့အမေရိကန်ကြားပြန်ဆိုင်မှုတိုးပွားလာတဲ့ပေါ်ပြောင်းလဲလာနေတာကိုပြသတဲ့သဘောဖြစ်ပါတယ်။ရေဒါစစ်စင်ကြီးအကြီးအကဲရေဒါဗိုလ်ချုပ်ကြီးဂျွန်ရစ်ကတ်ဆင်ကစစ်ပွဲတပွဲအတွက်ကျွန်တော်တို့လုပ်နေတာမဟုတ်ပါဘူး။ဒါပေမဲ့စစ်ပွဲတပွဲကိုဆောင်ရှားဖို့အကောင်းဆုံးနည်းလမ်းကဖြစ်နိုင်သမျှအားအကောင်းဆုံးတိုက်ခိုက်မှုပြင်းထန်ဆုံးရှင်ပြိုင်စွမ်းရည်အမြင့်ဆုံးရေတပ်တစ်ခုတည်ဆောက်ဖို့ပဲဖြစ်ပါလေလို့ဗာဂျီးနီးယားပြည်နယ်နော်ဖော့ရေတပ်စခန်းမှာပြောကြားခဲ့ပါတယ်